အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးခံထားသူမဆိုးသလောက်ကျသွားတယ်ဆိုပေမဲ့တနင်္လာနေ့တရက်ထဲပိုကူသူ 36,600 ကျော်နဲ့တိတ်ဆုံးသူကလည်း 3,900 ကျော်ရှိပါတယ်။ပြည်သူ့ကျန်းမာရေးပညာရှင်တွေကတော့ပိုကူခံရသူအရေအတွက်တိထက်မကများနိုင်တယ်လို့ယုံကြည်နေပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရအိန္ဒိယမှာကိုဗစ်ကူးသူ 22.6 တန်းကျော်ရှိနေပြီးအမေရိကန်ပြည်ထောင်စုကတော့ပိုကူသူ 32.9 တန်းနဲ့ကမ္ဘာမှာအများဆုံးပါအမေရိကန်ပြည်ရင်အိန္ဒိယကပိုကူသူသူပြအများဆုံးဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းလုံးမှာတော့ကိုဗစ်ကူးသူက158တန်းကျော်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါတည်ရွေနဲ့ပြန်ပြီးတော့နာလန်ထူလာတဲ့လူတွေကြောင့်ကူးစက်နေတဲ့မှုရောဂါတစ်မျိုးအတွက်လည်းဆိုရနေကြပါတယ်။မူကိုမိုက်ကိုစစ်မှုရောဂါကူးခံရရင်မျက်နှာပုံမှန်သဏ္ဍာန်ပြောင်းသွားတတ်တယ်လို့တချို့ဆိုရင်နှလုံးတွေပါကွဲသွားတတ်ပါတယ်။အထူးသဖြင့်ဆီးချိုရောဂါရှိတဲ့ကိုဗစ်လူနာတွေမှာဒီမှုရောဂါကူးစက်ဖို့ပိုလွယ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီပေါ်နိုင်ငံမှာလဲကိုဗစ်ကူးစက်မှုတိုးလာနေပြီးတော့လူနာတွေအတွက်အောက်ဆီဂျင်ရဖို့ခက်ခဲလာနေတဲ့အတွက်အေဗရက်တောင်တက်သမားတွေကိုသူတို့ရဲ့အောက်ဆီဂျင်ဘူးခွန်တွေတောင်ပေါ်မှာပြစ်မထားပဲကိုဗစ်လူနာတွေသုံးနိုင်အောင်ကျန်းမာရေးဌာနတွေကိုလာပေးဖို့လဲတိုက်တွန်းထားတာပါ။ဒီပေါ်နိုင်ငံမှာကိုဗစ်ကူးခံရသူ၄သိန်းဝန်းကျင်ရှိပြီးလူနာတွေအတွက်အောက်ဆီဂျင်ဘူး2000ခွဲအရေးပေါ်လိုအပ်နေတယ်လို့ဒီပေါ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။